နှစ်ပေါင်း80မျောလင့်ချက်မဲ့ဖြစ်နေရတဲ့မြန်မာပြည်သူတွေအတွက် NCA တနိုင်ငံလုံးအပြည့်ရစာချုပ်ဟာအမျိုးသားညီညွတ်ရေးရဲ့အစအနိဒံဖြစ်တယ်လို့ဆိုပြီး NCA မှာလက်မှတ်ထိုးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်တမတော်ကာကွယ်ဦးစည်းချုပ်ကတော့ NCA ဟာနှစ်ပေါင်း80ကြာလက်နက်ကင်လမ်းစဉ်အစွဲလမ်းတွေကိုဖြတ်တောက်နိုင်ဖို့တခုတည်းသောအာမခံချက်ပေးနိုင်တဲ့အရာဖြစ်တယ်လို့ပြောသွားပါတယ်ဒီကနေ့နေပြည်တော်မှာလုပ်တဲ့NCA လက်မှတ်ထိုးပွဲကိုကိုတိုင်သတင်းသွားယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ပါတယ
်ဒီကနေ့နေပြည်တော်မှာလုပ်တဲ့ဒီအခမ်းအနားကတော့မွန်ပြည်သစ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်မှာသဘောတူလက်မှတ်ရေးထိုးတဲ့ပွဲဖြစ်ပါတယ်လက်မှတ်မထိုးရသေးတဲ့ကြံတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ NCA မှာလက်မှတ်ထိုးကြဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကဒီပွဲမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ
်မြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသမှာလက်နက်ကိုင်ပဋိဘက်ကတွေဂျိုကြားဂျိုကြားဖြစ်နေတုံးပါပဲမြန်မာနိုင်ငံအောက်ပိုင်းမှာငြိမ်းချမ်းရေးအလင်းရောင်တွေထွန်းလင်းတောက်ပနေပေမဲ့လည်းတနိုင်ငံလုံးချုံလွှားနိုင်အောင်မပေးနိုင်သေးပါဘူးနိုင်ငံတကာအလဲမှာကျမတို့နိုင်ငံဟာဖိအားပေါင်းများစွာဝေဖန်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့ပြည်တွင်းမှာလည်းသဘောထားကွဲလဲမှုတွေနဲ့အငင်းပွားမှုတွေဟာဖြစ်နေတုံးပါပဲဒါကြောင့်အမျိုးသားညီညွတ်ရေးရဲ့အစအနိဒံဖြစ်တဲ့ NCA ကိုမျက်မှောက်ပြုကြဖို့ကျမအနေနဲ့လေးလေးနက်နက်တိုက်တွန်းပြောကြလိုပါတယ်
NCA စာချုပ်မှာလက်မှတ်ထိုးဖို့အဓိကကြံနေတဲ့အဖွဲ့အစည်းတွေထဲမှာလက်ရှိမြောက်ပိုင်းမှာအစိုးရတပ်တွေနဲ့စစ်ရေးတင်းမာမှုရှိနေတဲ့ KNU ကချင်လွတ်လပ်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာအင်အားအကြီးဆုံး UWSA ဝအဖွဲ့တို့ဖြစ်ကြပါတယ်။ဒီအဖွဲ့တွေဘက်ကတော့ NCA လမ်းကြောင်းမဟုတ်တဲ့အခြားနိုင်ငံရေးလုပ်ငန်းစဉ်နီးလန်းကိုရှာမဲဆိုပြီးပြောဆိုနေကြတာပါ။တမတော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ NCA ငြိမ်းချမ်းရေးလမ်းကြောင်းနဲ့ပတ်သက်လို့တန်တရာမထားဖို့နဲ့ခုပွဲမှာလည်းအခိုင်အမာထပ်ပြောသွားခဲ့ပါတယ
်။ဒီနေရာမှာအချို့ချို့တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများရဲ့ပုဂ္ဂိုလ်ရေးဆိုင်ရာခါဆက်ရေးအချို့မှာလုံခြုံရေးဆိုင်ရာပြန်လဲပေါင်းစည်းခြင်းကိစ္စရတွေဟာလက်နဲ့ချခိုင်းနေဆိုတဲ့မှောင်ရွက်စွာမှောက်ယူမှုတွေတန်တရားစိတ်တွေယုံကြည်စိတ်တွေကိုဖြစ်ပေါ်နေတာကျွန်တော်တို့တွေ့မြင်နေကြရပါတယ်တန်တရားစိတ်တွေမယုံကြည်စိတ်တွေစိုးရိမ်စိတ်တွေကိုတိုင်းတန်တဲ့ကအဖွဲ့စည်းတည်တည်ရဲ့အဖွဲ့ဝင်များအနေနဲ့မရှိကြဘူးမထားကြဘူးကိုလည်းကျွန်တော်ပြောလိုပါတယ်
လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနှောင့်နှေးနေရတဲ့အခြေအနေမှာ KAI ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်တွေအပေါ်တပ်မတော်ဘက်ကစစ်ရေးအရှိန်မြင့်နေတာကြောင့်လို့ဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့လည်းတပ်မတော်ဘက်ကတော့စစ်ရေးအရှိန်မြင့်တာမရှိကြောင်းနဲ့တတ်မှတ်နေရတဲ့ထက်ကြော်လွန်မှုတွေရှိနေလို့နှစ်ဖက်ထိတွေ့ရတာဖြစ်တယ်လို့ VOA မင်းမြတ်မှုကိုဒုတိယဗိုလ်ချုပ်ကြီးတင်မောင်ဝင်းကပြန်လည်ပြောဆိုထားပါတယ်။တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆန်ကိုရှန်ကိုလက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးမှာတရုတ်ပါဝင်မှုနဲ့ပတ်သက်ပြီး VOA မင်းမြတ်နာမှာသူက
ဘီရောကျွန်မဖိတ်ဆောင်ပတ်သူနေတယ်ဆိုတော့ ਉਹ မဲ願意看到和平
進行တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့အိမ်နေချင်းနိုင်ငံဖြစ်လို့မြန်မာနိုင်ငံရဲ့ကိစ္စတွေကိုတော်တော်အလေးထားပါတယ်ခရုစိုက်ပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တစ်ဆိုင်မမတ်ဖြစ်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရဖို့ကျွန်တော်တို့အထောက်အကူပြုသွားမှာပါကျွန်တော်တို့ကပေါင်ကူတရာဖြစ်ပါတယ်ကျွန်တော်တို့ကြိုးပမ်းမှုအောက်မှာများပြားတဲ့အခြားတိုင်းရင်းသားလက်နက်ကင်တွေပုံမှုစာချုပ်ဖို့မျှော်လင့်ပါတယ်မြောက်ပိုင်းဖွဲ့တွေပါဖို့လုပ်နေတာကိုလည်းဒစိုက်မမတ်လုပ်နေပါတယ်တိုင်းရင်းသားတွေနဲ့အစိုးရကြားဆက်လက်တွေ့ဆုံဖို့လိုအပ်ပါသေးတယ်ကျွန်တော်တို့ကတိုက်တွန်းနေပါမယ်အခက်အခဲကတော့နှစ်ပေါင်းကြာပြီမို့တစ်ချိန်တွေ့တာနဲ့တော့မရနိုင်ပါဘူးအဖက်ဖက်ကယုံကြည်ပြီးအားလုံးပါဝင်ရေးဆက်လက်ရည်တည်ဖို့လိုအပ်ပါတယ
်အခု NCA လက်မှတ်ထိုးပွဲမှာတပ်သေးအဖြစ်ပါဝင်ခွင့်ရတဲ့အတွက်ဝမ်းမြောက်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ထောက်ခံကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတကမစ္စတာခရစ်စတင်ရှမစ်ကပြောဆိုလိုက်ပါတယ
် This is a happy day. We welcome the agreement of two more
ပြောကြကောင်းတဲ့နေ့ပါပဲဗျာတနင်္ဂနွေလုံးပြစ်ခတ်ရစေးစာချုပ်ပါနောက်ထပ်အဖွဲ့နှစ်ဖွဲ့ပါလာတာကြိုဆိုရမှာပါဒီလက်မှတ်ထိုးပွဲမှာတသက်ဖြစ်ပါဝင်ခွင့်ရတဲ့အတွက် EU ဥရောပသမဂ္ဂအနေနဲ့ဂုဏ်ယူပါတယ်။2015ခုနှစ်တုန်းကလည်းတသက်ဖြစ်နဲ့လက်မှတ်ထိုးခဲ့သလိုဒီနှစ်မှာလည်းတသက်ဖြစ်ထပ်ပြီးတော့လက်မှတ်ထိုးပါတယ်။တိတော့ဝမ်းသာပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေကို EU ကဆက်ပြီးတော့အကူအညီပေးသွားမှာပါ
။ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFCA ရဲ့အဖွဲ့ဝင်တွေဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုအဖွဲ့တို့ဟာဒီကနေ့မှာမြန်မာအစိုးရနဲ့ NCA စာချုပ်လက်မှတ်ရေးထိုးပြီးဖြစ်ပေမဲ့ရခိုင်အမျိုးသားကောင်စီ ANC ကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူး။ကန့်သတ်မှုတွေရှိနေတာကြောင့်ဆိုပြီး ANC ဘက်ကသဘောထားထုတ်ပြန်ထားပါတယ်။လက်ရှိမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ကိုလက်မှတ်ထိုးတာဒီကနေ့ထိုးတဲ့အဖွဲ့နှစ်ဖွဲ့အပါအဝင်ဆိုရင်10ဖွဲ့ရှိနေပါပြီ။ဒီကနေ့လက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့စလုံးဟာညီညွတ်တော်တိုင်းရင်းသား
ဒါတော့မမေခနေပြီးတော့ NCA လက်မှတ်ထိုးပွဲကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ